ဒီအစိုးရတွေအနေနဲ့ဇီဝရုပ်ကျွင်းလောင်စွာအသုံးပြုမှုရှော့ချဖို့ကိုမဖြစ်မနေပို့လို့ရမယ်လို့ကုလသမဂ္ဂအစိုးရများဆိုင်ရာရာသီဥတုပြောင်းလဲရေးအဖွဲ့ကပြောပါတယ်။ဒါကိုအကောင့်ထဲပေါ်ဖို့သမ္မတဂျိုးဘိုင်ဒန်အစိုးရကအတော်များများလှုပ်ဆောင်ထားပြီးဖြစ်ပါတယ်။ဒါပေမဲ့လည်းအလက်စကာပြည်နယ်မှာမကြသေးမီကရေနံတူးဖော်ခွင့်ပြုလိုက်တဲ့အတွက်အမေရိကန်ပြည်ထောင်စုကိုဖန်လွန်အင်ဒန်ဝေးရှော့ချစေခြင်းသူတွေအတွက်စိတ်ပျက်စရာဖြစ်လာရပါတယ်။ VOA သတင်းတောက် Veronica Bedaras Iglesias တရင်ပြဖို့ထားတာကိုတော့ကိုဇော်မိုးကျော်ပြောပြမှာဖြစ်ပါတယ်ခင်ဗျာ
။တမရထရန်လက်ထက်ကအာလက်စကာမှာရေနံတူးခွင့်မရတဲ့ခနုခိုဖီလစ်ကုမ္ပဏီဟာတမရဘိုက်ဒင်လက်ထက်မှာတူးခွင့်ရတော့ပါတယ်။တဘာဝပိုင်ဝင်ကျင်သမားတွေကဒီကိစ္စကိုကန့်ကွက်နေပါတယ်။ကဘာမီအတွက်တရားမျှတမှု Arts Justice အဖွဲ့ရဲ့ဥက္ကဋ္ဌ Abgrel Dealing ကVOA ကို Skype ကနေတစင်အခုလို့ပြောဆိုခဲ့ပါတယ
် We're suing the federal government because it has
ပြည်ထောင်စုအစိုးရကိုတရားစွဲဆိုသွားမှာပါဘာဖြစ်လို့လဲဆိုတော့အမျိုးသားတဘာဝပတ်ဝန်းကျင်ဥပဒေအရတဘာဝပတ်ဝန်းကျင်အပေါ်ထိခိုက်မှုနည်းတဲ့နည်းလမ်းတွေကိုရှာဖွေလှုပ်ဆောင်ရမှာဖြစ်ပါတယ်ဒီဥပဒေအရဗဟုအစိုးရမှာတာဝန်ရှိပါတယ် Conoco Phillips Company ဟာမူလသူတို့ရည်ရွယ်ထားသလိုပဲရေနံ92ရာခိုင်နှုန်းကိုတူးယူခွင့်ရရှိမှာဖြစ်ပါတယ်
။ဒါအပြင် Trustee for Alaska အဖွဲ့က Bridget Siriano ကလည်းအခုလိုပြောဆိုပါတယ
် Air quality, water quality, how the project
ပဝန်ချင်မှာရှိတဲ့လေနဲ့ရေတန့်ရှင်မှုအပေါ်ဘလို့တက်ရောက်မှုတွေရှိမလဲ။ဒီစီမံကိန်းကတရိတ်ဆန်တဲ့အပေါ်ဘလို့တက်ရောက်နိုင်ပါသလဲ။ဒီဒေသမှာရှိတဲ့လူအတော်များများကရှာဒီဥတုပြောင်းလဲမှုအတွက်အတော်စိုးရိမ်ကြပါတယ်။
ဒါပေမဲ့လည်းအာလက်စကာမြောက်ဖက်ကမ်းခြေကလူတွေကတော့အမြင်တစ်မျိုးရှိပါတယ်။အာတိတ်ဒေသခံအနူပီယက်စ်လူမျိုးစုအတွက်အတန်းလို့အဓိပ္ပာယ်ရတဲ့ Voice of Arctic Anupias အဖွဲ့ရဲ့ဥက္ကဋ္ဌ Negwit Hartrick ကတော့ဒီစီမံကိန်းကိုထောက်ခံပါတယ
်။ There's going to be 2500 construction jobs on the site.
ဒီစီမံကိန်းရဲ့လုပ်ငန်းနေရာတစ်ခုတည်းမှာတင်ဆောက်လုပ်ရေးအလုပ် 2500 လောက်ရရှိမှာဖြစ်ပါတယ်။ဒါအပြင်ဝေလာ9ရီနဲ့9ရီတရဝါရီရှင်သန်နိုင်ရေးနဲ့ပတ်သက်တဲ့သူတေသနလုပ်ငန်းတွေမှာလည်းဒီသဘာဝရင်းမြစ်ထုတ်လုပ်ရေးလုပ်ငန်းကနေရတဲ့အခွန်ငွေတွေနဲ့လှုပ်ဆောင်နိုင်မှာဖြစ်ပါတယ
်ခနခုဖီလစ်ကုမ္ပဏီအပါအဝင်အမေရိကန်အစိုးရအေဂျင်စီတော်တော်များများကဒီကိစ္စကိုမေးမြန်းခွင့်ပြုဖို့ညှင်းဆိုကြပါတယ်ဒါပေမဲ့လည်းသမရအင်ဗျူတော်ပြောခွင့်ရကရင်ဂျွန်ဖီယာကတော့အစိုးရရဲ့ဆုံးဖြတ်ချက်ကိုကာကွယ်ပြောဆိုခဲ့ပါတယ
်။ Some of the company's leases are decades old, granted by prior.
ချုပ်ကုမ္ပဏီရဲ့လုပ်ငန်းလုပ်ပိုင်ခွင့်တွေဟာဆယ်စုနှစ်နဲ့ချီကြာနေပြီဖြစ်ပါတယ်။အရင်အစိုးရရဲ့လက်ထက်ကထုတ်ပေးထားခဲ့တာပါ။ဒီကုမ္ပဏီတွေအနေနဲ့လုပ်ငန်းလုပ်ပိုင်ခွင့်တွေကိုဥပဒေနဲ့အညီတရားဝင်ရယူခွင့်ရှိပါတယ်
။ပြည်ထရေးဝန်ကြီးဌာနကဒီရေနံစီမံကိန်းကိုခွင့်ပြုလိုက်ပြီးနောက်သမ္မတဘိုင်ဒန်ကအမေရိကန်တလွှားကုန်းနဲ့ရေနှစ်ခုစလုံးမှာရှိတဲ့တရှိတတ္တဝါတွေနဲ့အရင်အမြင့်တွေကိုထိမ့်သိမ်းဖို့လုပ်ငန်းစဉ်အစ်စ်တွေကိုကြီးညာခဲ့ပါတယ်။အများပြည်သူပိုင်းမြေတွေပေါ်မှာရေနံတူးတာတွေကိုနောက်ထပ်ခွင့်မပြုဘူးဆိုတဲ့ကတိကိုဖျက်ခဲ့တဲ့တစ်ချိန်တည်းမှာပဲသမ္မတဘိုင်ဒင်ရဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာမှတ်တမ်းတွေကတော့အားကောင်းပါတယ်လို့ Conservative မဲဆန္ဒရှင်များအဖွဲ့ချုပ်ကTiana Sniffer ကတော့အခုလိုပြောဆိုပါတယ
် The Inflation Reduction Act is the single
ငွေကြေးဖုံးပွားမှုရှော့ချရေးဥပဒေအရပြုလုပ်တဲ့ဒီရင်းနှီးမြှုပ်နှံမှုဟာကျမတို့နိုင်ငံမှာတခါမှမရှိဘူးသေးတဲ့အကြီးဆုံးရင်းနှီးမြှုပ်နှံမှုဖြစ်ပါတယ်တဘာဝဝန်းကျင်ဆိုင်ရာတရားမျှတရေးတန်ရှင်းတဲ့စွန့်ရင်နဲ့ဥရုယာတီပြောင်းလဲမှုဆိုင်ရာဖြည့်ရှင်းဆောင်ရွက်ရေးတွေအတွက်ဒေါ်လာဘီလီယံပေါင်း369ဘီလီယံသတ်မှတ်ခဲ့တာပါ
ကုလသမဂ္ဂအစိုးရများဆိုင်ရာရာသီဥတုပြောင်းလဲမှုကော်မတီကနေမတ်လထဲမှာဇီဝရုပ်ကျင်းလောင်စာတွေအသုံးပြုမှုရှော့ချဖို့ထပ်မံတိုက်တွန်းခဲ့ပါတယ်။အမေရိကမှာအလင်းအမြန်ပြောင်းလဲဖို့တော့မလွယ်ဘူးလို့နိုင်ငံရေးသိပ္ပံပညာရှင်စတီဖင်ရှမစ်ကပြောဆိုပါတယ
်။ It's not so easy to be environmental when you
လက်ရှိသုံးဆွဲနေတဲ့စွန့်ရင်နေရာမှာအစားထိုးဖို့နိလန့်အနှဲငယ်ပဲရှိတဲ့အခါမှာသဘာဝပတ်ဝန်းကျင်ကိစ္စကတိတ်တော့မလွယ်ပါဘူး။တိုင်ပုတ်ဆောင်ရင်းနဲ့လျက်စစ်ထုတ်လုပ်ရေးတွေမှာရေနံနဲ့သဘာဝဓာတ်ငွေ့တွေလိုဟိုက်ဒရိုကာဗွန်လောင်စာတွေအပေါ်အများကြီးပြီးခိုနေရတာပ
ါဒီကိစ္စတွေဟာလွတ်တော့ကခွင့်မပြုဘူးဆိုရင်လည်းလှုပ်ဖို့ကြိုင်ဖို့ခက်ပါတယ်ပြည်တော်စုအစိုးရပိုင်းမြေတွေပေါ်မှာနောက်ထပ်ကြောင်မီသွေးတွင်းတူးဖော်ခွင့်အဆုံးတတ်ဖို့ကိစ္စတွေအပါအဝင်ကိစ္စတချို့ကိုမတ်လနောက်ဆုံးပတ်အတွင်းလွတ်တော်မှာ Republican အမတ်တွေမဲပေးမယ်လို့မျှော်လင့်ရပါတယ်